တိုင်းနာလနဲ့ကပ်ဖွဲ့တချို့တင်းယူထားတဲ့ဒေသတွင်မှာတံပြန်ထိုးစစ်ဆင်မဲ့လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောက်နိုင်ကစက်တမလ3ရက်နေ့မှာပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းစာရိကဖော်ပြချပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေကိုစက်တမ3ရက်နေ့ကတွေ့လာမှာအခုလိုထည့်သွင်းပြောဆိုတာဖြစ်ပါတယ်။မြန်မာအမျိုးသားမဟာမိတ်တပ်မတော် MNDAA တရားအမျိုးသားလူမျိုးရေးတပ်မတော်TNLA နဲ့ကြီးစုကာကွယ်ရေးတပ် PDF တို့ကရှမ်းပြည်နယ်တွင်းကဒေသတချို့ကိုသိမ်းယူထားချိန်မှာပဲဗိုလ်ချုပ်မှုချင်းမြောက်နိုင်ကအခုလိုပြောဆိုတာဖြစ်ပါတယ်။တိုင်းဒေသလက်နက်ကဖွဲ့တချို့ဟာနိုင်ငံရဲ့နိုင်ငံရေးအကျက်တဲကိုခွင့်ကောင်းယူပြီးနေမြေချဲ့ထွင်ဖို့ကြိုးစားတယ်လို့လည်းသူကဆွတ်ဆွဲပါတယ်။ နေမြေသိန်းနဲ့လက်နက်ကန်အဖွဲ့တွေကိုအကြမ်းဖက်တောင်းကျမ်းသူတွေလို့တုံ့နှုံပြီးဒီအဖွဲ့တွေကစစ်တပ်ရဲ့တံပြန်ထိုးစစ်ကိုကာကွယ်ဖို့လူမှုကိုလူသားအတိုင်းအဖြစ်အသုံးပြုနိုင်ဖို့လဲကြိုးပမ်းတယ်လို့သူကဆိုပြီးလူမှုအနေနဲ့သတိထားကြဖို့ဆိုပြီးတော့ပြောပါတယ်။ တရဖွဲ့တွေရဲ့အခြေအနေသတင်းရရှိမှုအပေါ်ခြေခံပြီးစစ်တပ်ကတံပြန်ထိုးစစ်ဆင်မဲ့လို့လည်းပြောပါတယ်။နိုင်ငံတော်ကဒေသတွေပေါ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရပ်သားထိခိုက်သေးဆုံးမှုအခြေခံအဆောက်အုံတွေနေအိမ်တွေပျက်စီးရမှုသတင်းတွေလည်းမကြာခဏဆိုသလိုထွက်ပေါ်နေတာပါ။မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတားဆီးနိုင်ရေးအတွက်လေယာဉ်စီးတင်သွင်းမှုကိုကန့်သ